ဟုတ်ကဲ့ဒေါက်တာလှကျော်စောခင်ဗျာအခုပင်လုံညီလာခံဒီဒုတိယအစည်းအဝေးဖွင့်ပွဲနေမှာပေါ့နော်ဒီတော်အောင်ဆန်းစုကြည်ပြောတဲ့စကားနောက်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ပြောတဲ့စကားတွေဘယ်လိုမြင်ပါသလဲခင်ဗျာ
တော်အောင်ဆန်းစုကြည်တို့ဟိုကာချုပ်တို့ပြောတဲ့စကားတွေကတော့သူတို့ရှေ့လမ်းစဉ်ပေါ်မှာသူတို့ထားတဲ့သဘောထားတွေပြောပုံရပါတယ်တော်အောင်ဆန်းစုကြည်ပြောတဲ့ထဲကတော့ဟိုသတိထားလိုက်မိတာကတော့သူ NCA စာချုပ်ချုပ်တုန်းကသူတို့တွေမပါဘူးဆိုတဲ့ဟာရယ်နောက် NCA ဟာလမ်းဆုံးမဟုတ်ဘူးလမ်းစာကိုဖော်တာပဲဆိုတာရယ်အဲ့နှစ်ခုကတော့တော်တော်ကောင်းပါတယ်နောက်ကာချုပ်ပြောတဲ့ထဲမှာလည်း NCA ဆိုတာကလက်နဲ့ချခိုင်းတာမဟုတ်ပါဘူးဆိုတဲ့စကားပါပါတယ်ဒါပေမဲ့သူပြောတဲ့ထဲမှာနည်းနည်းဟိုတခြားလူတွေကြိုက်နိုင်တာကတော့တခြားလမ်းသွားလို့ရှင်ပြည်သူလူထုရဲ့မျက်နှာမထောက်ရရောက်တယ်ဆိုတဲ့စကားကတော့သိမသိတော့ဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့ဘယ်သူမှဆိုကိုယ်စိတ်ထဲရှိတာလွတ်လွတ်လပ်လပ်ပြောခွင့်ရှိတာပဲလေ။အဲ့တော့ဒေါ်အောင်ဆန်းစုကြည်ပြောထားတာလေမျက်နှာချင်းဆိုင်လာသာပြောကြပါ။ဘေးကကြားတာနဲ့ထင်တာတွေနဲ့ပြောပြပါနဲ့ဆိုတာဒါအင်မတန်ကောင်းတဲ့လမ်းဖွင့်ပေးမှုတစ်ခုပဲလေ။ဒါတွေအားလုံးစုံစုံညီညီဆက်ပြီးလမ်းလျှောက်လာကြရင်တော့ကောင်းပါလား။
နေပြီးတော့ရောက်နေတဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တီတဲကပြောပါတယ်သူတို့ဒီစည်းဝေးလာတာတရုတ်ပြည်ရဲ့မြေတားရက်ခံကြောင်လာတယ်လို့သူတို့ပြောတယ်ခင်ဗျာဘလို့သုံးသပ်မလဲခင်ဗျာ
တရုတ်ကတော့ဗမာပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့တော်တော်ကိုထဲထဲဝဝင်ပါဝင်ပါပဲဘာဖြစ်လို့လဲဆိုတော့သူကစီးပွားရေးရာရောနိုင်ငံရေးရာရောသူ့အတွက်ဗမာပြည်ကတော်တော်အရေးကြီးလို့ပဲအဲ့တော့အိန္ဒိနာချင်းနိုင်ငံလည်းဖြစ်တယ်ပြီးတော့ဗမာပြည်ရဲ့နေနိမိတ်တွေဆက်နေတဲ့နေရာမှာကလည်းအကုန်လုံးမတီးမငြိမအေးမချမ်းဖြစ်နေတဲ့ဒေသဖြစ်တော့တရုတ်ကသူတင်နကားဖြူအခြေလမ်းနေရာဒီရက်ဒေသတွေကိုဖျက်မှာဖြစ်တဲ့အတွက်ဒီဒေသတွေတည်ငြိမ်မှုအများကြီးလိုတယ်ဒုတိယအချက်ကဗမာပြည်ရဲ့ပြည်တွင်းစစ်ကငြင်းညာမှဖြစ်မယ်ဆိုတာအစိုးရတွေကတရုတ်ကပြောနေတာ။နောက်ဒေါ်အောင်ဆန်းစုကြည်လာတော့ကလည်းသမရရှီကျင်းဖိန်ကအဲဝန်ကြီးချုပ်ဟိုလီခချန်ကကတိပေးလိုက်တယ်ဒေါ်အောင်ဆန်းစုကြည်ကိုအဲသူတို့ဗမာပြည်ရဲ့ငြင်းညာရေးလုပ်ငန်းတွေမှာသူတို့ကူညီပါမယ်လို့ကတိပေးထားတာလည်းရှိတယ်
။ဒီညီလာခံကို UNFC ကမတက်ဘူး။ဒါပေမဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကတက်တယ်။အဲ့ဒါရောဘယ်လိုမြင်လဲခင်ဗျ။
တောင်ပိုင်းကအဖွဲ့ကပထမတချီတုန်းကတက်ထားပြီးပါပြီတက်ထားပြီးတော့သူတို့ကသူတို့လိုချင်တဲ့အချက်လက်တွေပြောထားပြီးပြီဥပမာ၉ချက်ပေါ့နော်သူတို့လိုလားတဲ့၉ချက်တော့ပါတော့တင်ထားပြီးပြီဖြစ်တော့ဒါကိုဟိုကအကြောင်းမပြန်သေးတာဖြစ်တော့သူတို့ကသူတို့ပြောစရာရှိတာပြောပြီးပြီသူတို့ဘက်ကမပြန်သေးလို့သူတို့မလာတာဆိုတော့ဟိုသူတို့နဲ့အဆက်ဆက်ဟိုရှိပြီးသားဖြစ်တာပေါ့နော်ဒီမြောက်ပိုင်းအဖွဲ့ကတော့ဟိုတခါတော့အထူးသဖြင့်အခုအစ်စ်တွေပါလာတာပေါ့ဘရောမှာမဖိတ်ဘူးလက်နဲ့ချရမယ်တမရောကတော်တော်ပြင်းပြင်းထန်ထန်ပြောထားတဲ့အဖွဲတွေပါပါတော့ဒါမျက်နှာစုံပြီးပထမအဦးဆုံးအချိန်တွေ့တာဆိုတော့ဘာမှသဘောတူညီချက်ထွက်မလာဘူးတော့အဲစကားပြောပြစ်ပြီဆိုရင်ဟိုဒါတော်တော်ကောင်းတဲ့အချက်လို့ကျမကတော့မြင်တယ်အဲ့တော့မြောက်ပိုင်းအဖွဲနဲ့ဒါဆက်လက်ပြီးတော့တဖြည်းဖြည်းတိုးပြီးတော့ပြောရဲဆိုရဲနဲ့ယုံကြည်မှုတဖြည်းဖြည်းတည်ဆောက်လာနိုင်လိမ့်မယ်လို့ထင်ပါတယ်အဲ့လိုဆိုလို့ရှိရင်တော့တောင်ပိုင်းကတင်ပြထားတဲ့ကိုကျန်တင်လဲမှလည်းဆက်နွယ်နေတာတွေပါလာလို့ရှိရင်တော့တောင်ပိုင်းအဖွဲတွေလည်းပါလာမှာပါအ
ဲမြောက်ပိုင်းအဖွဲတွေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့မယ်လို့အခုကျွန်တော်သိရပါတယ်အဲ့ဒီဆွေးနွေးပွဲကအလားအလာဘလို့ရှိနိုင်မလဲခင်ဗျာ
ပထမအဦးဆုံးတွေ့တဲ့ပွဲဖြစ်တဲ့အတွက်ကြောင့်တယောက်သဘောထားကိုတယောက်တီးခောက်ပြီးနားလဲယူကြည့်မှာပဲပြီးတော့မှသူတို့ကသူတို့အပြန်အလှန်ညှိနှိုင်းလိုက်မယ်ထင်တယ်ကာလာတစ်ပိုင်းဟိုအစိုးရဘက်ကဘယ်လောက်လဲရောနိုင်တယ်ဒီမြောက်ဝိုင်းအဖွဲ့တွေကဘယ်လောက်လဲရောနိုင်တယ်ဆိုတာပြီးမှအပေးယူလုံနိုင်တယ်ဒီပထမအဦးဆုံးအချိန်ကတော့ဒေါ်ဆန်းစုကြည်ကလည်းသူ့အစိုးရရဲ့လှုပ်တာခြင်တာတွေသူ့ရဲ့ရည်မှန်ချက်တွေပြောပြမှာပဲဟိုဘက်မြောက်ပိုင်းအဖွဲ့တွေကလည်းသူတို့ရဲ့လိုလားချက်တွေသူတို့ရဲ့စဉ်းစားချက်တွေသူတို့ရဲ့ပူပါမှုတွေကိုပြောပြမှာပဲအဲ့ဒီဟာတွေကိုတဖြည်းဖြည်းညှိယူမယ်တဲ့
မြမတက်မတော်ကောအဒီမြောက်ပိုင်းကတိုင်းသာအဖွဲ့တွေအပေါ်မှာသဘောထားပုံမှုပျော်ပြောင်းလာတယ်လို့ထင်လားခင်ဗျ
ကျမကတော့လေအခုသတင်းမီဒီယာလောကကြီးကအဲပုံမှုပြီးတော့ထွန်းကားလာတဲ့အတွက်ဘသူပဲဖြစ်ဖြစ်မိမိပြောတာနဲ့မိမိအလုံးနဲ့ထပ်တူကြအောင်ကြိုးစားလာကြရတယ်လို့ထင်တယ်။အဲ့တော့တက်မရိုဘက်ကလည်းတကယ်ပဲတိုင်းပြည်ကိုချစ်တယ်ဆိုရင်တကယ်ပဲတိုင်းပြည်ကိုကောင်းစေချင်တယ်ဆိုရင်ဒါငြိမ်းချမ်းရေးကရအောင်လုပ်ရမယ်ဆိုတာလူတိုင်းသိတယ်။ထို့အတူပဲဒီဟိုလက်နက်ကင်အဖွဲ့တွေကလည်းနော်သူတို့အနေနဲ့သူတို့ဒေသဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငင်းကြရမယ်ဆိုတာမြင်တာဒီလိုမြင်လာရင်တော်တော်ကိုကောင်းတဲ့အချက်ဖြစ်နေပြီအဲ့ဒီဟာနေပြီးတဆင့်တက်ဖို့ပဲလိုတယ် NCA ရဲ့အားကောင်းချက်ကအဲဒေါ်အောင်ဆန်းစုကြည်ပြောတဲ့ထက်မှာပါတာပေါ့နော်အပြစ်ခတ်ရက်စဲပြီးုံနဲ့မရက်တာဘူးသူကနိုင်ငံရေးဆွေးနွေးပွဲတွေဘယ်လိုဆက်မယ်ဆိုတာသူကလှုပ်ထားတာနာဝတတုံးကသူက အဖြစ်ခါရဆေးရည်နဲ့ရက်ထားပြီးတော့သူကနိုင်ငံရေးဆွေးနွေးပွဲကိုနောက်တက်လာတဲ့အစိုးရနဲ့မှလုပ်ပါဆိုပြီးသူကရွှေ့ပြင်လိုက်တာဖြစ်တာအဲ့ဒါကြောင့်အဖြစ်ခါရဆေးရည်ကဟိုအချိန်မီးပြန်ပေါက်ကွဲထွက်လာတာပေါ့ဗျာအဲ့တော့အခုကြတော့ NCA လုတ်ပြီးရင်သူကအခုလက်မှတ်ထိုးပြီးတာနဲ့ဒီအစည်းအဝေးတွေကိုတစ်နှစ်တစ်ချိန်ခေါ်မယ်ဆိုတာတော့အခုဒီတစ်ချိန်ဖြစ်လာတာပေါ့ဗျာအဲ့တော့အဲ့ဒီဟာကနေပြီးတော့စကားပြောကြရင်ဒါတည်းမဟုတ်ဘူးနော်အခုကျမတို့ကဒီအစည်းအဝေးလေးတွေမြင်တာသူတို့တခြားလှုပ်ရှားမှုလေးလေရှိတယ်ဥပမာအဖြစ်အဲဘာလဲအပြစ်ခရဆေးကြီးကိုစောင့်ကြည့်တဲ့အဖွဲတွေဖွဲ့တာတို့နော်အဲ့ဒီအဖွဲတွေကအဲ့စစ်ဘူချုပ်တွေရောအဲ့ဒီလက်နက်ကအဖွဲစည်းတွေကကိုယ်စားလှယ်တွေရောပေါင်းပြီးတော့ခရီးတွေထွက်ခိုင်းတာဥပမာတောင်အာဖရိကလိုနေရာမျိုးအခုအဲဘာလဲနီပေါ်လိုနေရာမျိုးအမေရိကလိုနေရာမျိုးထွက်ပြီးတော့လေလာကြတာပါတာဒါတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့တမရော်ဘက်ကလည်းသစုံတရားလျှော့လာဒီလက်နက်ကင်အဖွဲ့စည်းတွေဘက်ကလည်းသစုံတရားလျှော့လာပြီးတော့တူညီတဲ့လမ်းပေါ်တဖြည်းဖြည်းရောက်မှာပဲသို့တော်လည်းဒါကာလာတပိုင်းတော့ရှိရမယ်ချက်ချင်းကြီးတော့မဖြစ်နိုင်ဘူးအနှစ်80ပြည်တွင်းစစ်ကြီးကိုဒီတစ်ခုနှစ်ခုတည်းနဲ့ပြတ်နိုင်မယ်ဆိုတာမဖြစ်နိုင်ပါဘူ
းဟုတ်ကဲ့နိုင်ငံရေးအကြက်ခတ်တချို့ကအရင်စစ်အစိုးရကတရုတ်နဲ့အရန်နီးစပ်တယ်ဒေါ်အောင်ဆန်းစုကြည်အစိုးရတက်လာရင်အနောက်နိုင်ငံတွေနဲ့ပိုရင်းနှီးလိုက်မယ်လို့တွက်ဆခဲ့ကြတာအခုပြောင်းပြန်ဖြစ်မနေဘူးလားခင်ဗ
ျမဟုတ်ပါဘူးဒေါ်အောင်ဆန်းစုကြည်လည်းလက်တွေ့သမားပါနိုင်ငံရေးရတော်တော်လက်တွေ့ကြအောင်စဉ်းစားတာပါဒါဟာကျမတို့ဗမာပြည်တပြည်တည်းမဟုတ်ဘူးကျမတို့အဲ့ဒီလိုနိုင်ငံငယ်လေးတွေကအဲ့လိုပဲကစားတတ်ဖို့လိုတယ်အဲဘာဖြစ်လို့လဲဆိုတော့ကမ္ဘာပေါ်မှာအင်အားကြီးတဲ့နိုင်ငံကြီးတွေကသူတို့ရဲ့တဏ္ဍာကပြူဟာခြေလှမ်းနေရှိတယ်အဲ့ခြေလှမ်းကြားတွေကနေပြီးတော့ကိုယ်နိုင်ငံအတွက်ကိုယ်အကျိုးရှိအောင်အတွက်လုပ်နိုင်ဖို့လိုတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်ကအမေရိကန်ရောဥရောပနဲ့ရောရင်းရင်းနှီးနှီးကောင်းကောင်းမွန်မွန်ဆက်ဆံတယ်တရုတ်ပြည်နဲ့လည်းကောင်းကောင်းမွန်မွန်ဆက်ဆံတယ်အဲ့တော့တရုတ်ပြည်နဲ့ကလည်းသူကိုယ်တိုင်ပြောထားတယ်ဒီအိန္ဒိနာချင်းကြီးကဆိုတာကိုယ်ကပြောင်းရွှေ့သွားလို့ရတာမဟုတ်ဘူးဆိုတာအဲ့တော့ဒီကြားတဲ့တရုတ်ပြည်ကလည်းအခုသူ့ရဲ့သံတမန်ပြည်ဟာခြေလှမ်းနေရစီးပွားရေးတွေဘာတွေကူညီမယ်ဆိုတော့သူဆက်ဆံမှာပဲလေ
တရုတ်ဆိုရအင်းဒီဂျင်တရားအနေနဲ့သူ့ policy အတိုင်းတာမန်ဆက်ဆံနေုံပဲလားဒေါ်အောင်ဆန်းစုကြည်ကိုသူတို့ပုံကိုရရောသဘောကျတာတွေရှိတယ်ထင်လားခင်ဗျအ
ဲကျွန်မထင်တာတော့သူကဒေါ်အောင်ဆန်းစုကြည်ကိုပုံကိုရရလဲသဘောကျပုံရပါတယ်အထူးသဖြင့်ဗမာပြည်ရဲ့ဒီမိုကရေစီရရှိလာတဲ့ပွဲကိုလည်းသဘောကျပုံရပါတယ်အဲ့တော့အရင်တော့စစ်အစိုးရအဆက်ဆက်ကိုသူထောက်ခံခဲ့တာပါထောက်ပံ့ခဲ့တာပါဒါပေမဲ့ကျမတို့အစိုးရအဲ့နာပါနာဝတာသူကရာသမြပစ္စည်းသူ့အိတ်ထဲအကုန်ထည့်တာအောင်အဲ့ခါကျတော့ရေရှည်ကျတော့သူကစီးပွားရေးတက်အောင်လည်းမလုပ်နိုင်ဘူးရာသမြကိုယ့်အိတ်ထဲပဲကိုထည့်အောင်လုပ်တဲ့ခါကျတော့သူဒါကိုလည်းသိကျေနပ်ပုံမရဘူးလေအဲ့ဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်တို့အစိုးရကိုအကုန်လုံးကူညီနေတာကျမကြည့်တယ်ဒေါ်အောင်ဆန်းစုကြည်အစိုးရကိုကူညီတာတရုတ်တူတည်းမဟုတ်ဘူးဂျပန်ကလည်းတော်တော်ကူညီပုံရတယ်ဒေါ်အောင်ဆန်းစုကြည်အစိုးရတခုခုဖြစ်သွားပါတော့ပိုးပူပန်တယ်လို့ပဲအမေရိကန်တို့အီးဆိုလည်းတလို့ပဲစစ်အစိုးရနဲ့ဆိုင်ဒေါ်အောင်ဆန်းစုစီအစိုးရမှာနည်းနည်းအလုပ်ဖြစ်သေးတယ်လို့တွက်သလားမသိဘူးအကုန်ဝိုင်းကူနေတာပဲလေအဲ့ဒါကိုဒေါ်အောင်ဆန်းစုကြည် NLD အစိုးရအနေနဲ့ပေါ့အဲပြည်သူလူထုကိုအတွက်တကယ်ပဲဟိုအကျိုးသက်ရောက်မှုတွေရှိအောင်လုပ်နိုင်နေဆိုရင်တော့ဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရကပြည်သူလူထုရဲ့ထောက်ခံမှုကိုပိုရနိုင်တာပေါ့ဗျာ